အခုလာမယ့်အောက်တိုဘာ1ရက်ကစပြီးဥရောပ6နိုင်ငံကလာမယ့်ခရီးသွားတွေအတွက်စားရောက်ဗီဇာထုတ်ပြီးတော့မှဖြစ်ကြောင်းဟိုတယ်နဲ့ခရီးသွားလာရေးဝန်ကြီးဌာနအရာရှိတူကပြောလိုက်ပါတယ်အာရှနိုင်ငံတချို့ကမနစ်ကဗီဇာဖြေလျှော့မှုတွေလုပ်ခဲ့ပြီမဲ့လို့ဝင်ငွေမရရှိတဲ့အကြောင်းဝေဖန်မှုတွေရှိလာပြီးနောက်ပိုင်းအခုလိုဥရောပနိုင်ငံတွေဘက်ကဖြေလျှော့မှုတွေလုပ်လာတာဖြစ်နိုင်ကြောင်းဝေဖန်တာတွေလည်းရှိပါတယ်။ကိုဇော်ထက်ရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါရှင်
။ဥရောပ6နိုင်ငံဖြစ်တဲ့ဂျာမနီ၊အီတလီ၊ဩစတြီးယား၊ရုရှား၊ဆွစ်ဇာလန်၊စပိန်6နိုင်ငံခီးသွားတွေပြည်တွင်းဝင်ရောက်ဖို့အဆင်ပြေဖို့အတွက်စားရောက်ဗီဇာကိုအော်တိုဘာလကစပြီးပေးသွားမယ်လို့ဟိုတယ်နဲ့ခီးသွားလာရေးဝန်ကြီးဌာနကပြောပါတယ်။လက်ရှိတော့ဗီဇာကြီးသတ်မှတ်တဲ့ကိစ္စနဲ့ပတ်သက်လို့လူဝင်မှုကြီးကြပ်ရေးဌာနကိုအကြောင်းကြားထားကြောင်းဟိုတယ်ခီးဝန်ကြီးဌာနဒုတိယမြေရန်အတွင်းဝင်ဦးလှိုင်ဦးကဖူယိုရီကိုပြောပါတယ
်။ဥရောပ6နိုင်ငံကအခု2019အော်တိုဘာလစမယ်ဒါကျွန်တော်တို့ခွင့်ပြုချက်ရပြီပေါ့နော်ဗီဇာကြီးတက်မှတ်တဲ့ကိစ္စပေါ့နော်စတရားဖြစ်ရတော့တက်ဆိုင်ရာလူဝင်မှုကြီးကြပ်တဲ့ပြည်သူ့အင်အားဝန်ကြီးဌာနပေါ့နော်အဲ့ဒီကနေပြီးတော့ကျွန်တော်အကျင့်နဲ့ပါနေစီမင်းစီကံထုတ်ပါပါခင်ဗျာ
ဟိုတယ်နဲ့ခီးသွားလာရေးဝန်ကြီးဌာနကဂျပန်တောင်ကိုရီးယားတရုတ်ဟောင်ကောင်နဲ့မကာအိုဗီဇာဖြေလျှော့မှုတွေမနှစ်ကတစ်နှစ်ပြီးခဲ့ပြီးဒီနှစ်အတွက်လည်းတက်တန်းထပ်တူသွားဖို့ရှိပါတယ်မြန်မာနိုင်ငံကတိုင်းဒေသတွေကလက်နက်ကိုင်ပြည်ပခါတွေနဲ့အတူလူမျိုးတုံးတက်ဖြတ်တဲ့အထိလူခွင့်ရချိုးပေါင်းမှုတွေရှိခဲ့ရဆိုပြီးကုလသမဂ္ဂပါဝင်နိုင်ငံတကာစွပ်စွဲချက်တွေထွက်ပေါ်လာခဲ့ပြီးရဲ့နောက်မှာနိုင်ငံတကာကခီးသွွားတွေကိုသတိပေးရရရှိသလိုအနောက်နိုင်ငံကခီးသွွားတွေလည်းမြန်မာနိုင်ငံကိုလာနှဲသွားခဲ့ရပါလက်ရှိမှာအာရှခီးသွွားတွေကိုပဲအားထားနေရတဲ့မြန်မာနိုင်ငံမှာဥရောပခီးသွွားတွေအတွက်အခုလိုဗီဇာဖြေလျှော့မှုတွေလုပ်ပေမဲ့လို့ပြန်ကောင်းလာဖို့မမျှော်လင့်နိုင်သေးကြောင်းမြန်မာနိုင်ငံခီးသွွားလုပ်ငန်းရှင်များအသင်းကဒေါ်ကီတွေဆူကပြောပါတယ
်ဟိုဒီဥရောပခီးသွားတော့အမားတို့အခုအချိန်ကတော့မိုးရင်းပေါ့နော်ဒီ low season ဖြစ်နေတဲ့အတွက်ဒီချိန်ကတော့ဒါနှစ်တိုင်းကတော့အဲ့ဒဲတိတ်မရှိဘူးလေအဲ့ဒဲတအားနေတယ်ပေါ့ဒါမင်းတို့အခုလာမယ့်နှစ်2019 2020 ပွင့်နေရပြီပေါ့အမားရဲ့အမြင်အရတော့တအားကြီးတော့ပြန်ကောင်းလာမယ်လို့တော့မမြင်ဘူး
2018မှာပြည်တွင်းဝင်ရောက်ခဲ့တဲ့နိုင်ငံခြားခီးပယ်အရေအတွက်ဟာ 1.4 တန်းရှိပြီးဒါဟာတစ်နှစ်ကို 1.6 ရာခိုင်နှုန်းတိုးလာတာလို့ဟိုတယ်နဲ့ခီးသွွားလာရေးဝန်ကြီးဌာနရဲ့ဇန်နဝါရီ16ရက်ထုတ်ပြန်ကြမှာဖော်ပြထားတာပါ။တရုတ်ဧည့်သည်ကအများဆုံးဖြစ်ပြီးသူ့ရဲ့နောက်မှာထိုင်း၊ဂျပန်၊တောင်ကိုရီးယားနဲ့အမေရိကန်ပြောင်စုအစဉ်တိုင်းရှိနေပါတယ်။လက်ရှိအထိရောပြည်တွင်းကိုဝင်ရောက်ခဲ့တဲ့ခီးပယ်အရေအတွက်ဟာအာရှနိုင်ငံတွေကဖြစ်ပါတယ်။